မင်္ဂလာရှိတဲ့မနေ့ခင်ဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တန်ရဲ့2019ခုနှစ်ဖေဖော်ဝါရီလ25ရက်တနင်္လာနေ့မနေ့ခင်အစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ30နဲ့40 48တို့ကနေဓာတ်ရိုက်တင်ဆက်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာသောတာရှင်များခင်ဗျာကျွန်တော်တို့ VOA အခုမနေ့ပိုင်းအစီအစဉ်မှာစပိုင်းဆိုင်ရာအခက်အခဲတွေရှိနေတာကြောင့်ကျွန်တော်တို့ဒီတီးလုံးတွေ music တွေကိုအပြည့်တီးမပေးနိုင်ခဲ့ဘူးဆိုလို့ရှိရင်တော့ကြိုတင်တောင်းပန်အပ်ပါတယ်ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာမနက်ခင်းပါရှင်ကျမကတင်ပြီးထိုက်ပါမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့ထိပ်သီးတွေ့ဆုံပွဲအတွက်အကောင်းမြင်မျှော်လင့်ထားတယ်လို့အမေရိကန်သမ္မတကပြောဆိုထားပါတယ်2020ရွေးကောက်ပွဲစည်းရုံးရဲ့အတွက် NLD ပါတီဗဟိုကရန်ပုံငွေကျပ်တန်း2000ကျော်ထောက်ပံ့မယ်လို့ပြောဆိုထားပါတယ်အိန္ဒိယနိုင်ငံမှာတော့အရေးသွေးမကောင်းတဲ့အရက်ပုံးတွေတောက်ပြီးလို့လူ140တေဆုံးပြီးတော့200ကျော်ကိုဆေးရုံတင်ထားရပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမှတ်ရင်ချင်းနိုင်တဲ့အတူကြီးညာပေးပါမယ်ကိုညာဝေအောင်ကြီး
။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီနောက်မှာတော့ဒီဩစတြေးလျရဲ့ကြောင်မီးသွေးပို့ကုန်တွေတရုတ်ဘက်ကနိုင်ငံတွင်းအဝင်မခံပဲပိတ်ပင်ထားတယ်ဆိုတဲ့သတင်းတွေကိုဩစတြေးလျဘက်ကညှင်းဆိုလိုက်တယ်ဆိုတဲ့သတင်းပေးပို့ချက်ကိုလည်းတင်ပြသွားဖို့ရှိပါတယ်။အဲ့ဒီနောက်ပိုင်းမှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာရေးရာဆွေးနွေးကမ်းမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုကျွန်တော်တို့တက်နိုင်သမျှရသလောက်တင်ဆက်သွားဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမှတ်သင်ကြတိုင်းနဲ့မိုက်အင်ဂျင်နိုင်တို့ကပြောပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေရဲ့ချင်းချောက်မှုတွေကိုအဆုံးသတ်ရေးအမေရိကန်ရဲ့ကြိုးပမ်းမှုအနေနဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းနဲ့ထိပ်သီးဆွေးနွေးပွဲအပေါ်အကောင်းမြင်ထားတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုထားပါတယ်။နျူကလ িয়ার ကင်းစင်ရေးပထမအကြိမ်စင်ကာပူထိပ်သီးဆွေးနွေးပွဲမှာရရှိထားတဲ့တိုးတက်မှုတွေဆက်လက်ဖြစ်ထွန်းဖို့နှစ်ဖက်စလုံးကမျှော်လင့်ထားကြောင်းအမေရိကန်သမ္မတက Twitter လူမှုကွန်ရက်မှာတင်းင်းကနေညီတုံးကရေးသားတာပါ။ပြီးခဲ့တဲ့ဇွန်လကပထမဆုံးအကြိမ်ထိပ်သီးဆွေးနွေးပွဲအပြီးဝါရှင်တန်ကိုပြန်လာတဲ့သမ္မတထရန့်ကမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုမရှိတော့ဘူးသူတာဝန်ဆက်ယူတဲ့နေ့ကထက်အခုချိန်မှာပိုပြီးတော့ဘေးကင်းလုံခြုံမှုရှိတယ်လို့ခန့်စားနိုင်ပြီလို့ပြောခဲ့တာပါဒါပေမဲ့လည်းလာမယ့်ဗုဒ္ဓဟူးနဲ့ကြာသာပတိနေ့တို့မှာဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာမြောက်ကိုရီးယားခေါင်းဆောင်ကင်နဲ့တွေ့ဆုံမှုရှိနေတဲ့အချိန်မှာတော့မြောက်ကိုရီးယားတို့ဘက်ကကြီးပြူထားတဲ့နျူကလ িয়ার ကင်းစင်ရေးအတွက်အသေးစိတ်သတ်မှတ်ဆောင်ရွက်မှုတွေမှာသိထားတဲ့တိုးတက်မှုတွေမရှိသလောက်ဖြစ်နေပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার အပြည့်အဝကင်းစင်ပါပြီဆိုတာကိုအတီးမပြုတ်နိုင်မချင်းမြောက်ကိုရီးယားအပေါ်အမေရိကန်ရဲ့ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေအပြောင်းလဲမရှိဘူးလို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုက CNN ရုပ်သံကိုမနေ့တနင်္ဂနွေနေ့မှာပြောပါတယ်။တောင်ကိုရီးယားနိုင်ငံလိုစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်လာရေးနောက်မြောက်ကိုရီးယားနိုင်ငံကိုလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ရည်တည်နိုင်ရေးအတွက်အမေရိကန်ဘက်ကလုံခြုံရေးအာမခံချက်ပေးလို့တယ်လို့လဲနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဒါပေမဲ့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်တွေကိုဘယ်အချိန်မှဘလို့ပုံစံဖျက်သိမ်းမလဲဆိုတဲ့အပေါ်သဘောတူညီချက်ရဖို့တော့ဆောင်ရွက်ရမှာဖြစ်တယ်လို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုထားပါတယ်ရှင်။ဗင်နီဇွဲလားနိုင်ငံကိုလူသားချင်းစာနာမှုအကူအညီတွေရောက်နိုင်ဖို့နည်းလမ်းတွေရှာဖွေနေကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောကြားလိုက်ပါတယ်။ဘရာဇီးနဲ့ကိုလံဘီယာနိုင်ငံတွေနဲ့နေဆက်ချင်းထိနေတဲ့နေရာမှာဗင်နီဇွဲလားနိုင်ငံတွေဝင်ဖို့လူသားချင်းစာနာမှုအကူအညီပစ္စည်းတွေတင်ဆောင်လာတဲ့ truck ကားတွေကိုသမ္မတနီကိုလတ်မာဒူရိုကိုတစ်ဆာခံထားတဲ့ဗင်နီဇွဲလားစစ်တပ်ကပိတ်ဆို့ထားပြီးတဲ့နောက်အခုလိုမိုက်ပွန်ပီယိုကပြောဆိုလိုက်တာပါ။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုအနေနဲ့ဒီအကူအညီတွေကိုဗင်နီဇွဲလားနိုင်ငံနဲ့ဘယ်လိုရောက်အောင်ပို့မလဲဆိုတဲ့နည်းလမ်းကိုတော့ဝန်ကြီးပွန်ပီယိုကတနင်္ဂနွေနေ့က CNN နဲ့မေးမြန်းခဲ့မှာအတိအကျပြောမသွားခဲ့ပါဘူး။ဂျာဖြက်ဆိုရသမ္မတဟွမ်ဂွိုက်ဒိုကိုထောက်ခံထားတဲ့အမေရိကန်ဆိုရအနေနဲ့မာဒူရိုကိုသမ္မတရာဒူးကနေနှုတ်ထွက်ဖို့ပိုးပြီးဖိအားပေးတဲ့အနေနဲ့ဒဏ်ခတ်ပိတ်ဆို့ရေးယူမှုတွေကိုပိုးပြီးချမှတ်လှုပ်ဆောင်ဖို့စဉ်းစားမှဖြစ်ကြောင်းလည်းဝန်ကြီးပွန်ပီယိုကပြောပါရရှင်
။နိုင်ဂျီးရီးယားသမ္မတရွေးကောက်ပွဲကမဲရလက်တွေကိုတနင်္ဂနွေနေ့မှာဆက်လက်ရေးထွက်နေပြီးထွက်ပေါ်လာမဲ့ရလက်တွေကိုပြည်သူတွေစောင့်ဆိုင်းနေကြပါတယ်။နိုင်ငံရဲ့ဝန်ထမ်းခေါင်တည်တဲ့ဒေသတချို့မှာတော့ဆန္ဒမဲပေးနေကြဆဲဖြစ်ပါတယ်။ရွေးကောက်ပွဲမဲပေးမှုတွေမှာအနောက်ရှက်ကြုံတွေ့ခဲ့ရတဲ့ Lagos Rivers နဲ့အနာဘရာပြည်နယ်တွေမှာတော့ရွေးကောက်ပွဲပြန်ကျင်းပမယ်လို့လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်။ဘယ်ခရိုင်တွေပါမလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီကနေ့တနင်္လာနေ့မှာရွေးကောက်ပွဲကော်မရှင်ကမဲရလက်တွေစပြီးကြေညာမယ်လို့ခန့်မှန်းထားတဲ့အကြောင်း VOA ရဲ့ English to Africa သတင်းတောက် Peter Clotte ကမြို့တော်အဘူဂျာကနေသတင်းပို့ထားပါတယ်။လက်ရှိသမ္မတမူဟာမာဒူဘူဟာရီကရောနောက်သူ့ရဲ့အဓိကအတိုက်အခံပြိုင်ဘက်အတီခုအဘူဘကာတို့နှစ်ဦးစလုံးကအနိုင်ရဖို့ခံမှန်းထားကြပါတယ်။ရွေးကောက်ပွဲနဲ့ဆက်ဆက်တဲ့အကြမ်းဖက်မှုတွေအတွင်းတေဆုံးသူ16ဦးရှိတယ်လို့လုံခြုံရေးတပ်ဖွဲ့တွေဘက်ကအတည်ပြုထားပါတယ်။ဒေတာတချို့မှာရွေးကောက်ပွဲတွေပြန်ကျင်းပရဖို့စီစဉ်နေကြရပြီမဲ့လေ။ရွေးကောက်ပွဲကော်မရှင်ဘက်ကတော့ရွေးကောက်ပွဲအပေါ်မှာအားရကျေနပ်မှုရှိတယ်လို့ပြင်းထန်သတင်းအေဂျင်စီ AFP ကဖော်ပြပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာသမ္မတနဲ့လွှတ်တော်အသစ်ကိုရွေးကောက်ဖို့ပြင်ဆင်ခဲ့ကြတဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာနိုင်ငံရေးတင်းမာမှုတွေပြင်းထန်ခဲ့ပါတယ်။ရွေးကောက်ပွဲစည်းရုံးမှုတွေအတွင်မှာတော့လက်ရှိသမ္မတကရောအတိုက်ခံတို့ဘက်ကပါရွေးကောက်ပွဲရလက်တွေကိုပြင်ဆင်ဖို့ကြံစည်နေကြတယ်လို့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲခဲ့ကြပါတယ်။မဲပေးမှုလုပ်ငန်းစဉ်ကိုနှောက်ယှက်ဖို့ကြံစည်တဲ့သူဘယ်သူကိုမဆိုမညတာဖို့သမ္မတကစစ်တပ်ကိုတိုက်တွန်းထားပါတယ်။ဒီပြောဆိုချက်ကိုအဓိကအတိုက်ခံအဘူဘကာကပြင်းပြင်းထန်ထန်ဝေဖန်ပြီးစစ်တပ်အနေနဲ့ရွေးကောက်ပွဲမှာဝင်ပါကြမလို့ဘူးလို့ပြောဆိုခဲ့ပါတယ်ရှင်။
လုတ်ကျန်တက်ဖြတ်ခံခဲ့ရတဲ့ရုရှားအတိုက်ခံခေါင်းဆောင် Boris Nemtsov အတွက်သူတည်ဆုံးခဲ့တဲ့၄နှစ်ပြည့်အောက်မေ့ပွဲအထိမ်းအမှတ်ဖြစ်တနင်္ဂနွေနေ့ကမော်စကိုမြို့တော်ရဲ့လူစီကားယာမြို့နယ်ကောင်မှာလူတွေထောင်ထဲချီစုဝေးခဲ့ကြပါတယ်။မော်စကိုအာဏာပိုင်တွေဘက်ကဒီအောက်မေ့ပွဲအခမ်းအနားကိုတရားဝင်ခွင့်ပြုခဲ့ပေမဲ့လည်း Kremlin နန်းတော်အပြင်ဘက်နားကတရားရဲ့မြောက်ဖက်အစွန်းကိုလူတွေတွာလာခွင့်မပြုဘဲရဲတွေကကန့်သတ်ပိတ်ဆို့ခဲ့ပါတယ်။အဲ့ဒီနေရာမှာအသက်55နှစ်အရွယ်အတိုက်ခံခေါင်းဆောင် Boris Nemtsov ကိုလွန်ခဲ့တဲ့၄နှစ်ကတနက်နဲ့ပြတ်သက်ခဲ့တာဖြစ်ပါတယ်။သူကိုအောက်မေ့သတိရတဲ့အနေနဲ့မှတ်တမ်းရေးသားထားတဲ့ကြောက်ပြားတွေ၊ဓာတ်ပုံတွေ၊ပန်းတွေနဲ့ဖျောင်းနိုင်တွေအဲ့ဒီတရားအနည်းကိုနှစ်နဲ့ချီးပြီးလူတွေတွားရောက်ဂါဝရပြူကြပါတယ်။2015ခုနှစ်ဖေဖော်ဝါရီလ28ရက်နေ့ညနေပိုင်းအချိန်မှာ Nemtsov အဲ့ဒီတံတားပေါ်ကိုဖျက်ပြီးလမ်းလျှောက်နေတဲ့အချိန်သူ့ဘေးနားမှာကားတစီးထိုးရက်လာပြီးတနက်သမားတဦးကားပေါ်ကနေဆင်းလာပြီးတဲ့နောက်ပေအနေငယ်အကွာကနေ Nemtsov ရဲ့ဦးခေါင်းနှလုံးအသေး1 byte စတဲ့ချက်ကောင်းနေရာတွေကိုအချက်ပေါင်းများစွာပစ်ခတ်ခဲ့တဲ့အတွက် Nemtsov ဟာအဲ့ဒီနေရာမှာပြွဲချင်းပြီးသေဆုံးခဲ့ပါတယ်။အတိုက်ခံခေါင်းဆောင် Nemtsov ဟာယူကရိန်းနိုင်ငံကိုရုရှားရဲ့ကျူးကျော်ဝင်ရောက်မှုစန့်ကျင်ကန့်ကွက်ဖို့လူမှုဆန္ဒပြပွဲပြုလုပ်ဖို့စီယုံဟောပြောပြီးနိုင်ဤအနေငယ်အကြာမှာလှုပ်ကြံခံခဲ့ရတာဖြစ်ပါရဲ့ရှင်
။ VOE မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလာမယ့်2020ပြည်နှစ်ရွေးကောက်ပွဲအတွက်ပါတီဘဟုကနေရန်ပုံငွေစက်တန်း2000ထောက်ပံ့ဖို့ရှိနေပါတယ်။လာမယ့်2020ပြည်နှစ်ဇန်နဝါရီလကစလို့စီအိုရဲ့လုပ်ငန်းကြီးအတွက်ခီးစည်းနဲ့နှေးတွက်စည်းတွေပေးမှဖြစ်တယ်လို့နှင်းကြစီအဝေးအပြီးထုတ်ပြန်တဲ့ပါတီကြေညာချက်မှာပြောဆိုထားပါတယ်။ NLD အဖွဲ့ဝင်အစိုးရအဖွဲ့ဝင်တွေလွှတ်တော်အမတ်တွေထံကအချိုးကျကောက်ယူထားတဲ့ငွေတွေနဲ့စီအိုရဲ့ကိုထောက်ပံ့ဖို့စီစဉ်နေကြတာပါ။ဒါပြင်ပြီးခဲ့တဲ့2015ခုနှစ်ရွေးကောက်ပွဲတုန်းကရှုံးနိမ့်ခဲ့တဲ့တိုင်းရင်းသားဒေသတွေအရေးဆောင်ရွက်နိုင်ဖို့အတွက်လည်းတိုင်းရင်းသားရေးရာလုပ်ငန်းအဖွဲ့ကိုပါတီကဖွဲ့ပါတယ်။ဒါပြင်လေယာဉ်မြေသိမ်းဆဲခံရမှုတွေကိုအမြန်ဆောင်ရွက်နိုင်ဖို့တိုင်းရင်းပြည်နယ်အစိုးရအဖွဲ့တွေမြေသိမ်းရာသိမ်းမှုတွေနဲ့သက်ဆိုင်တဲ့လွှတ်တော်ကော်မတီတွေမှပါဝင်ချတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုလည်းတိုက်တွန်းဆောင်ရွက်မယ်လို့ဒုတိယဗဟိုကော်မတီအစည်းအဝေးအပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အနာရ NLD ပါတီကပါတီရှေ့လုပ်ငန်းစဉ်တွေချမှတ်တဲ့အထက်မှာတော့2020ရွေးကောက်ပွဲအောင်နိုင်ရေးအခြေခံဥပဒေပြင်ဆင်ရေးအမျိုးသားပြန်လည်တင့်မြက်ရေးနဲ့ပြည်တွင်းစစ်ချုပ်ငင်းရေးဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးတို့ပါဝင်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဒုတိယဗဟိုကော်မတီဒုတိယအကြိမ်အစည်းအဝေးကိုရန်ကုန်မြို့မှာဖေဖော်ဝါရီလ23ရက်နေ့နဲ့24ရက်နေ့နှစ်ရက်ကြာကျင်းပခဲ့တာဖြစ်ပါတယ်ရှင်။
တနင်္ဂနွေနေ့ညနေပိုင်းက၄ရက်အပိုင်စီအကြံဖတ်ဖို့စ조사ခဲ့တဲ့လူတယောက်ကြောင့်ဘင်္ဂလားဒေ့ရှ်မြို့တော်ဒါကာကနေ UAE နိုင်ငံဒူဘိုင်းကိုပြန်တန်းနေတဲ့လေယာဉ်ဟာစစ်တကောင်းလေယာဉ်ကွင်းမှာအရေးပေါ်ဆင်းသက်ခဲ့ရကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်။လေယာဉ်အပိုင်စီဖို့စ조사ခဲ့တယ်လို့တန်တရားရှိသူဘင်္ဂလားဒေ့ရှ်နိုင်ငံသားဟာဘင်္ဂလားဒေ့ရှ်ကွန်မန်ဒိုတပ်ဖွဲ့ဝင်တွေနဲ့အပြန်အလှန်ပစ်ခတ်တဲ့တနက်တရားနဲ့မတည်ဆုံးခင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့တိုက်ရိုက်စကားပြောဆိုဖို့တောင်းဆိုခဲ့ကြောင်းလည်းအာဏာပိုင်တွေဘက်ကပြောပါတယ်။
ပိုင်မန်းနေတောင်းလိုက်ခီးတဲ့တင်လေယာဉ်ဟာဒူဘိုင်းမြို့ကိုသွားဖို့ဒါကမြို့ကနေဒေသစံတော်ချိန်ညနေ၄နာရီ၃၅မိနစ်မှာစတင်ထွက်ခွာလာခဲ့တာဖြစ်ပါတယ်။မိနစ်၄၀ကြာပြန်တန်းပြီးတဲ့နောက်လေယာဉ်ပေါ်မှာရှိနေတဲ့လေယာဉ်အမှုတန်း၁၆ခုလေယာဉ်မှုကိုလူတအူးလေယာဉ်အပိုင်စီးဖို့စူးစမ်းနေကြောင်းတတင်းပေးပို့ခဲ့ပြီးတဲ့နောက်လေယာဉ်မှုကနေစစ်တကောင်း၄စိတ်မှာအရေးပေါ်စဉ Dabi Melu, Beniama, Chikamuri, Chiket, the Lesuraguro, Eddie Sit Yashiga, Yom Dagabau, Lay a Baisi Dulu, Dandia, Chikayatu, Teso, Dua, Dilu, Dawin, Shidu, Rebecca, Majinagi, Diluha, a jump at the Mata Upipi, Duha, Songs and Sisibu, Pansi, Kaya, Bure, now John Shigetu, the Upite Lule, the Rentana, Grigu, Anna Bainiga, a debut Yosu Gavarishi.
Indian and Yamaro, she three Macaune, Yabon Tamirajan. တေဆုံးသူအနေဆုံးတရ၄၀ရှိသွားပြီလို့အိန္ဒိယရှေ့မြောက်ပိုင်းဒေသတာဝန်ရှိသူတွေကပြောပါတယ်။ရပုံးတောက်ထားသူနောက်ထပ်လူပေါင်း၂၀၀ကိုလည်းစေယုံတင်ထားရပြီးဒီထဲကတချို့စိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့အာနာပိုင်တို့ကပြောပါတယ်။လူနာတွေကအော့အန်နောက်မခံမရနိုင်အောင်ရှင်ဘတ်အောင်နာနဲ့အသက်ရှူမရတဲ့အခြေအနေတွေနဲ့စေယုံကိုရောက်လာကြတာလို့ဒေါက်တာရာတူဘိုရိုလျိုက EFP3 ဒီကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုစတင်လိုက်ပြီးအများအပြားကိုလည်းဖမ်းဆီးထားပါတယ်။အိန္ဒိယမှာဈေးသက်သာတဲ့တရားမဝင်အရက်တွေတောက်ပြီးတည်ဆုံးရတဲ့သူက20ရာနဲ့ချီရှိနေတာပါ။ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်တုန်းကလည်းအိန္ဒိယနိုင်ငံမြောက်ပိုင်းဒေသတစ်ခုမှာအရေးအသွေးမကောက်တဲ့အရက်ကိုတောက်မိတာကြောင့်လူပေါင်း100ကျော်တည်ဆုံးခဲ့ရပါတယ်ရှင်။
အိန္ဒိယနိုင်ငံတွေကိုမှောက်ခိုးခိုးသွင်းလာတဲ့ရွှေကြောင်းတွေမှာမူလရွှေထက်တဲ့နိုင်ငံရဲ့အမှတ်တံဆိပ်တွေကိုဖျက်ဆီးထားတာတွေ့ရတဲ့အတွက်ဘေးနိုင်ငံကထွက်တဲ့ရွှေဆိုတာခြေရာကောက်ဖို့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့အိန္ဒိယအကောက်ခွန်ရရှိတွေကပြောပါတယ်။အိန္ဒိယနိုင်ငံရဲ့အဝင်မှာပေးရတဲ့အခွန်ကိုရှောင်ဖို့အတွက်အိန္ဒိယအရှေ့မြောက်ပိုင်းနဲ့အနောက်ဘင်္ဂလား ကိုတွင်းနိုင်အောင်ရွှေချွတ်တဲ့လုပ်ငန်းတွေကိုနိုင်ငံအတိုင်းအတာနဲ့တားဆီးနိုင်ရေးအတွက်အသေးစားစုံစမ်းပေးဖို့ DRI အဖွဲ့ကကမ္ဘာရွှေကောင်စီWGCကိုတိုင်တန်းထားတယ်လို့လဲDRIအကြီးတန်းအရာရှိတအူးကအိန္ဒိယစီးပွားရေးစာဆောင်ကိုပြောပါတယ်အခုလိုအိန္ဒိယနိုင်ငံနဲ့ရွှေမောင်ခိုခိုးသွင်းမှုကိုနောက်ွယ်ကကြိုးကင်နေတဲ့နိုင်ငံတကာမောင်ခိုဂိုင်းတစ်ခုရှိနေနိုင်တယ်လို့လဲDRIအရာရှိကပြောပါတယ်အိန္ဒိယမြန်မာနှစ်နိုင်ငံနယ်စပ်မှာမဏိပူနယ်ထဲကကီလိုမီတာ400နယ်နိမိတ်တလျှောက်အတားအဆီးသိမ့်မရှိဘဲနယ်စပ်မ ရှိနိုင်တယ်လို့လည်းတန်တရာဖြစ်နေကြတာပါအခုဘန်နာရီနှစ်အတွင်းဖန်ဆင်းရမိခဲ့တဲ့မောင်ခိုရွှေစုစုပေါင်းကတန်ချိန်၃တန်ခွဲလောက်နဲ့ရွှေလက်ဝဲရတနာကရူပီငွေကတိတထောင်ကျော်ဘူးလောက်ရှိနိုင်တယ်လို့လည်းအရာရှိတွေကခန့်မှန်းကြပါတယ်ဖမ်းမိရွှေအားလုံးရဲ့၂၅ရာခိုင်နှုန်းဟာကလကတ္တာဆင်လွန်ဂူရီ
ကူဝါဟာတီနဲ့အာတန်အပါဝင်အရှိမြောက်ဒေသတွေကဖြစ်ပါတယ်ရွှေကြောင်းတွေကိုအိန္ဒိယနဲ့နယ်မြေချင်းထိစပ်နေတဲ့ဘင်္ဂလားဒေ့ရှ်မြန်မာနီပေါ်ဘူတန်နဲ့တရုတ်နိုင်ငံတွေကနေအိန္ဒိယရဲ့မောက်ခိုခိုးသွင်းမယ်လို့ယုံကြည်ကြပါတယ်အာဖဂန်နစ္စတန်နိုင်ငံမှာမနစ်ကဖြစ်ခဲ့တဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်ကလေးငယ်900နှစ်ဆက်ခုနှစ်ယောက်အပါဝင်အရက်သား၃၀၀ရှိရတဲ့
Nanga, Kura Damga, Akuni Bay Mission, Apwe, Anamaga, Diginima, a Saint Kansa de Topianje, Yaro,
ရတာခုနှစ်ထောင်နှစ်လောက်တညာရခဲ့ပြီးနှစ်ထောင်ဆယ့်ရှစ်ခုနှစ်အတွင်းမှာရတာထိခိုက်မှုကငါးရာခိုင်နှုန်းမြင့်တက်လာတာဖြစ်တယ်လို့ပြောပါတယ်ဒီလိုထိခိုက်သေးဆုံးမှုတွေမြင့်တက်လာတာဟာ ISKB အဖွဲ့ရဲ့အသေးခံဘုံခွဲတိုက်ခိုက်မှုတွေမြင့်တက်လာတာနဲ့အဖဂန်ဆိုရကိုထောက်ခံတဲ့တပ်ဖွဲ့တွေဘက်ကနယ်မြေရှင်းလင်းရေးပါဝင်လေကြောင်းကလုပ်တဲ့စစ်ဆင်ရေးတွေကြောင့်အခုလိုအရသာထိခိုက်မှုဟာတိတိတသားမြင့်တက်လာတာလို့အစင်ခံစားတဲ့မှာအပြစ်ဖို့ထားပါတယ်။နှစ်ထောင်ဆယ့်ရှစ်ခုနှစ်အတွင်းကလေးတငယ်တေဆုံးမှုစံချိန်တင်မြန်မာခဲ့တာကတော့တုံးလုပ်ဖွဲ့ရကောင်းတယ်လို့ကုလသမ
Talibanwe, ISKB Aquarine, the Cha Situi Tadilo, a Soyago Sanjine Aquarie, Lechepi, Janet Donsakon Yaga Nungaro, Afghan Tatrine, American Usane, Gipa Tatri Janglu, Pobia Tavareshe.
Direct from Washington, the voice of America.
တွင်ကနေမနေ့ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမှတ်သိမ်းရထိုင်းတဲ့အမန်အင်ဂျင်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ VOA စီစဉ်ကိုအင်တာနက်စာမျက်နှာ
Burmese.voanews.com မှာဒုက္ခသည်ရေဆောင်ရွက်နေတဲ့ဇွန်မီတိုင်းရင်သားမုံဆန်းလဲပါဝင်ပါတယ်သူအတွေ့အကြုံတွေကိုဝါရှင်တန်DC ရဲ့ VOA ရုံးချုပ်မှာမိုင်းအင်ဂျင်နိုင်ကတွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ပါပြီ။ဟုတ်ကဲ့ခုလို
ဒီအင်တာဗျူးပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင့်။ဟုတ်ကဲ့ကျွန်တော်ဖိတ်ခေါ်တဲ့အတွက်လည်းကျွန်တော်လည်းအရင်ကအကုန်ယူမိပါတယ်။ဟုတ်ကဲ့အဲ့တော့သမ္မတထရန့်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းပေါ့နော်အင်္ဂါနေ့ညတုန်းကသူပြောခဲ့တဲ့မိန့်ခွန်းတဲမှာပေါ့နော်ကိုယ်တိုင်လည်းတက်ရောက်နားထောင်ခဲ့တဲ့ခါကျတော့အဲ့ဒီမှာဒီဒုက္ခတဲ့အရေးနဲ့ပတ်သက်ပြီးတော့သ immigrants လို့တုံးသွားတယ်အာသူတို့တွေကို legally အဖြစ်ဝင်လာရမယ်လို့တော့ပြောသွားတယ်အဲ့ဒါဆိုတော့ကျွန်တော်အာတကယ်လို့များကျွန်တော်သူနဲ့တွေ့ဆုံပြီးတော့မေးခွန်းမေးခွန်းရှိမယ်ဆိုရင်တော့အာတမရရဲ့ဘောနော်အာဒီ refugee တွေကတကယ်ကိုအာ legal ဖြစ်တယ်ဘောနော် 100% legal လို့ပြောသွားမယ်သူတို့တွေကတကယ်ကို legal ဟုတ်တယ
်အော်ဆိုလိုတာကဒီ American ပြည်ထောင်စုကိုရောက်လာတဲ့ဒုက္ခတွေနဲ့အားလုံးကသူတို့ကတကယ်တရားဝင်နီးလန့်နဲ့ရောက်လာတယ်ဒါပေမဲ့သမရထွန်းကသူပြောတဲ့သဘောကဒီဒုက္ခတွေကတရားမဝင်လာရောက်တဲ့သူတွေဆိုတဲ့ပုံစံမျိုးပြောသွားတယ်သူ
အာ तू က तू main focus လောက်တာ तू ကဒုက္ခတွေမဟုတ်ဘဲနဲ့ तू border နေဆက်ကို तू ကတရားမဝင်မဲနဲ့ဖြတ်ကျော်ဝင်ရောက်လာတဲ့လူတွေကို target အဓိကဦးတည်ပြီးပြောသွားတာဟုတ်တယ်ဒီဒုက္ခတွေတွေကသူတို့ကနိုင်ငံခြားအမေရိကန်နိုင်ငံကိုမရောက်လာခင်ကတည်းကသူတို့က screen လောက်ထားပြီးသားပေါ့နော်အဲဆိုတော့သူတို့တွေက legal ဖြစ်တယ
်ဟုတ်ကဲ့အခုဒီတမရကဒီနိုင်ငံတော်အခြေပြမိကွန်ပြောတဲ့ပွဲမှာပေါ့နော်အဲ့မှာလေတွေ့ကျမတို့ဆိုလဲဒီဟိုတိုက်ရိုက်ထုံးလွှင့်ချက်တရားနဲ့ကြီးနေတာတမရပြောတာကိုအမတ်တီးကအာဒီထောက်ခံတာရှိတယ်မထောက်ခံတာရှိတယ်ဒီဒီကွက်အထူးသဖြင့်လွတ်တော်အမတ်မျိုးသမီးတွေရောပေါ့လေအဲ့တော့ကိုယ်တိုင်တက်အောင်နားထောင်တဲ့အခါမှာလေအဲ့ဒီကိုမြင်ကွင်းကိုကြည့်ရတဲ့အခါမှာဘယ်လိုခံစားမိလဲဘယ်လိုတွေးမိလဲရှင်ဘာတွေတွေးမိလဲရှင
်အာတချို့တွေကသူတို့အာတမရရဲ့ပြောစကားကိုအသေးချာနားမထောင်ဘဲနဲ့အာအဲ့လို applause ပေါ့နော်လက်ခုပ်တီးမယ်မတက်ရမယ်အဲ့ဒါတွေအာလုပ်တင်တယ်သူတို့တွေကအာတိတ်ပြီးတော့အာယုံစိုက်မဲ့ပုံမပေါ်
ဟုတ်ကဲ့ကိုယ်တိုင်ရောဒီတမရထရန့်ပြောတဲ့ပုံမှာဘယ်လိုမြင်လဲတမရထရန့်ကကောင်းကောင်းပြောနိုင်ခဲ့လားသူတကယ်အချက်တွေပါဝင်ခဲ့လားကိုလိုချင်တဲ့ကိုနားထောင်ချင်တဲ့အချက်တွေပြောသွားနိုင်ခဲ့လားပေါ့နော်ဘယ်လိုမြင်လဲရှင
်ကျွန်တော်မျောလင်းတလောက်တော့ကျွန်တော် positive လို့မထင်ဘူးသူအာတိတ်ပြီးတော့အာအကောင်းဘက် မပြောဘူးပေါ့နော်ကျွန်တော်မျောလင့်ထားတာအများကြီးအကောင်းဖြစ်ဖြစ်အဆိုးဖြစ်ဖြစ်ဒါပေမဲ့ तू ကneutral ဖြစ်ပြောသွားတယ
်ဟုတ်ကဲ့အဲ့တော့အခုမုံဆန်ကအခုဒီနိုင်ငံတော်အခြေပြမိကွန်းသမရဒီပြောကြတဲ့မိကွန်းကိုတက်ရောက်ဖို့ပေါ့လေဒီ new mexico ရဲ့အောက်လွတ်တော်အမတ် ban ray luhan ရဲ့ဧည့်သည်တော်ဖြစ်ဘာကြောင့်ဖိတ်ကြားခံရတာပါလဲရှင
်ကျွန်တော်အထင်ပေါ့နော်तू ကအဲ့လိုလွတ်တော်အမတ်တရားသူတို့ခေါ်ခြင်းနဲ့ဧည့်သည်တွေခေါ်ခွင့်ရှိတယ်ဘယ်နှယောက်လဲတော့မသိဘူး तू ကတော့ तू ကျွန်တော်ကတော့သူ့ရဲ့တူတဲတော်ဧည့်သည်တော်ပေါ့နော်အဲသူကျွန်တော်ကိုရွေးချယ်တဲ့အကြောင်းရင်းကတော့ကျွန်တော်အထင်ကျွန်တော်အခုလက်ရှိလုပ်နေတဲ့အလုံးနဲ့ပတ်သက်မယ်လို့ထင်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကိုယ်တိုင်ကအရင်တုန်းက refugee ဒုက္ခတဲ့အဖြစ်နဲ့ဒီအမေရိကကိုရောက်လာတယ်အခုကကျွန်တော်ဒီဒုက္ခတဲ့ကိုလူတွေဒုက္ခတဲ့တွေကိုကျွန်တော်ကိုယ်တိုင်ကပြန်ပြီးတော့အကူအညီပေးနေတဲ့အဖွဲ့အစည်းနဲ့ကျွန်တော်အလုပ်လုပ်နေတဲ့အတွက်အဲ့ဒါကြောင့်ကျွန်တော်ကိုရွေးရထင်တယ
်ဟုတ်ကဲ့အဲ့တော့သူကလက်ရှိဒီအောက်လွတ်တော်အမတ်ဘန်ရီလူဟန်ကသူကအဓိကသူဒီဒုက္ခသည်တွေအရေးကိုပို့ပြီးဆောင်ရွက်မဲ့သဘောလားဒီမြမအရေးကိုတော့သူပို့ပြီးတော့ဆောင်ရွက်လာနိုင်မဲ့အနေအထားရောရှိတာရှင
်ကျွန်တော်ပြောသူနဲ့စကားအများကြီးတော့ပြောဖြစ်တယ်အထူးသဖြင့်သူကကျွန်တော်ရဲ့ကိုရေးရာဇဝင်တွေကိုနည်းနည်းလေးမေးတယ်ပေါ့နော်ပြီးတော့ကျွန်တော်နိုင်ငံကျွန်တော်မြန်မာနိုင်ငံဟိုလဲလာလေဖို့လဲကျွန်တော်တိုက်သွန်းတယ်ဒါမှမဟုတ်ကျွန်တော်တို့လူသူကိုယ်တိုင်မလာနိုင်ရင်လဲကျွန်တော်တို့မြန်မာပြည်ရဲ့အစိုးရအဖွဲ့ဝင်တွေအရာရှိတွေတယောက်ယောက်ဒါမှမဟုတ်သူဖိတ်ကြားနိုင်တယ်လို့ဖိတ်ပြီးတော့အချင်းချင်းမိတ်ဆွေနှီးနှောဖလှယ်ပြီးတော့ဘောနော်အဲ့လိုဖိတ်ကြားဖို့လဲကျွန်တော်သူ့တိုက်သွန်းတယ
်ဟုတ်ကဲ့အဲ့တော့ဒီမုတ်ဆန်ဒုက္ခတဲ့ဖြစ်အမေရိကန်ပြည်ထောင်စုကိုဘယ်ချိန်ကရောက်လာတယ်ရှင
်ကျွန်တော်2017ကရောက်လာတာမလေးရှားအနေနဲ့ရောက်လာတယ်
အဲ့တော့ဒီလိုဒုက္ခသည်ဖြစ်လာတဲ့နေရာမှာရောအခက်အခဲရှိခဲ့လားအမေရိကန်မှာအခြေချဖို့အတွက
်ဟုတ်တယ်အခက်အခဲဆိုတော့အများကြီးရှိတာပေါ့နော်ရောက်ရောက်ချင်းကိုကဘာမှမသိငွေပတ်စံလည်းမရှိဘူးအသိပညာအသက်ပညာလည်းမရှိဘူးအသိမိတ်ဆွေအပေါင်းအသင်းလည်းမရှိဘူးအဖက်ဖက်မှာအားနေနေလေဒါပေမဲ့ကျွန်တော်ကကိုစိတ်အားမြင့်တင်ပြီးတော့စ조사ပြီးတော့အလုပ်လုပ်တာကျွန်တော်ဆဆရောက်တော့ကတော့ကားမပြောနဲ့စက်ဘိန်းတော့မဝယ်နိုင်ဘူးအလုပ်ကတော့ကိုရတဲ့အလုပ်ကိုပဲသွားလုပ်ရတယ်ပြီးတော့ကျွန်တော်ဆဆရောက်တဲ့နေရာကိုလိုရာဒိုစပရင်ကိုလိုရာဒိုမှာအဲ့မှာနှင်းနေတော်တော်ကြတယ်လိုက်ကားကလည်းတိတ်မကောင်းအဆင်မပြေဘူးပေါ့နော်တနေ့မှာမနေ့6နာရီနဲ့ညနေ6နာရီလောက်ထိပဲရှိတယ်လိုက်ကအဲ့ဒါဆိုတော့ကိုစပိန်အာကိုရတယ်ကားမဝင်နိုင်ခင်မှာပေါ့အဲ့လောက်ထိကိုကျွန်တော်စ조사ထားခဲ့
ဟုတ်ကဲ့အဲ့တော့အခုလို့ဒီဒုက္ခတွေကိုယ်တိုင်ဒုက္ခတွေဖြစ်ရောက်လာပြီးတော့ဒီဒုက္ခတွေခုပြန်ပြီးကုညီနိုင်မှုအစ်စ်ပေါ့နော်အဲပြန်ကုညီရဲ့နေရာမှာလဲကိုကတာဝန်ကြီးကြီးယူပြီးတော့အခုဆိုရင်နော် case manager မှာ lead case manager ဖြစ်လှုပ်ဆောင်ရတဲ့အချိန်ကြီးထိရောက်လာတယ်ပေါ့လေအဲ့တော့တစ်ဖက်မှာရောဒီပညာရေးလေးလာတဲ့အပိုင်းရောနောက်ပြီးတော့ဒီလိုအလုံးမှာရောဒီအဲ့လိုအစင်ရောက်လာတဲ့အနေအထားပေါ့လေအဲ့ဒါကိုဘယ်လိုစူးစမ်းဖြတ်တန်းခဲ့လဲရှင
်ကျွန်တော်ဟုတ်တယ်ကျွန်တော်တခြားလူတွေကလည်းကျွန်တော်များတော့အဖြစ်ကျွန်တော်မေးကြတယ်ဘယ်လိုလုပ်ပြီးတော့ဘသူကြောင့်ဒီအလုပ်ကိုရတာလဲပေါ့နော်ကျွန်တော်ဆဆရောက်တော့ကျွန်တော်ဟိုအကူအညီပေးတဲ့ဒီ Resettlement Agency Lutheran Family Services Rocky Mountains Colorado Spring Colorado မှာအဲ့မှာကျွန်တော်ဟိုစတင်ပြီးတော့ကျွန်တော်ရဲ့ Resettlement Agency ပေါ့နော်ပြီးတော့သူတို့တွေကဒီရုံးတစ်ဖွင့်မယ်ဆိုတော့ကျွန်တော်ဟိုသူတို့ကအရင်တော့ကျွန်တော်ကိုလှိမ့်လာထားတယ်ကျွန်တော်ရုံးကလူတွေကိုလည်းတွားပြီးတော့အကူအညီ volunteer တွားလုပ်ပေးတယ်အဆောက်အအုံတွေအိမ်တစ်ပြောင်းမဲ့လူတို့ဘာလို့ရှိရင်ကျွန်တော်သူတို့တွေကို furniture ဒီပရိဘောဂါတို့လိုအပ်သမျှတွေကိုကျွန်တော်တွားကူညီတယ်အဲပြီးတော့ကျွန်တော်အလုပ်ရတဲ့အချိန်မှလည်းကားမရှိစပိန်မရှိဆိုတော့ကျွန်တော်အားအရာတွေကိုအကြောင်းပြချက်မပေးမငင်းညူပဲနဲ့ကျွန်တော်ရောက်အောင်လုပ်တယ်ရောက်အောင်သွားတယ်ဆိုတော့အားအရာတွေကိုကျွန်တော်ကို credit ပေးတယ်ပေါ့နော်အဲ့ဒီရုံးတစ်ဖွင့်တဲ့အချိန်ကျတော့သူတို့ကကျွန်တော်ကိုဆက်သွဲတယ်ဒီလိုရှိတယ်ငါငါနဲ့လိုက်မလားဆိုတော့ကျွန်တော်ကလည်းလိုက်မယ်စွန့်စားလိုက်တာကျွန်တော်တို့ national agency ကနေပို့ပေးတဲ့လူမှန်တမျှကိုကျွန်တော်တို့လက်ခံတယ်ကျွန်တော်ကိုယ်တိုင်က assurance ကိုကျွန်တော်ကိုယ်တိုင်လုပ်ထားတာဆိုတော့ကျွန်တော်ဘယ် case ကိုမှကျွန်တော်ပြန်ပို့တဲ့ recent ဘောနော်ပြန်မပို့ဘူးကျွန်တော်လာသမျှအကုန်လက်ခံတယ်
အဲ့တော့အခုလက်ရှိသမ္မတထရန့်အစိုးရလက်ထက်မှာဒီဒုက္ခသည်တွေပြည်လည်နေရာချထားပြီးပေါ့နော်ဒုက္ခသည်တွေအခြေချနေထိုင်ရတဲ့အခြေအနေဒီအစိုးရလက်ထက်မှာဘယ်လိုရှိလဲရှင
်သူဒီလိုသူရုံးဝင်တက်ခတဲ့ရဆိုရင်သူကဒီအရင်တော့အရင်သမ္မတလက်ထက်ကသူတို့က6000လောက်အထိယူမယ်လို့ခေါ်ယူမယ်လို့ပြောထားတဲ့ဟာကိုသူက5000အထိ4-3 ခွဲအထိရှော့ချရှော့ချပြီးတော့အခုကဒီနှစ်ဆိုရင်3000အထိပဲယူမယ်ပေါ့နော်အဲ့လိုရှော့ချခြင်းအားဖြင့်တစ်ဖက်မှာဒီနိုင်ငံအတွင်းမှာသူဒီလှစာတို့ funding တို့ရှော့ချတဲ့အတွက်အဖက်ဖက်ကနေနှေးကွဲတယ်ဒီအမေရိကန်နိုင်ငံကိုရောက်ပြီးသားလူတွေအတွက်လည်းနှေးကွဲတယ်ပြီးတော့မလာသေးတဲ့လူတွေနိုင်ငံခြားမှာinterview ဖို့ဝင်ဖို့စောင့်နေတဲ့လူတွေအတွက်လည်း service ကတော်တော်လေးကိုနောက်ကျသွားတယ်ဘာဖြစ်လို့လဲဆိုတော့ funding ငွေကြေးအထောက်ပံ့နေသွားလို့
ဟုတ်ကဲ့အဲ့တော့အခုဒီကိုရိုင်းလဲဒီ Washington DC ကိုရောက်လာတဲ့ချိန်မှာပေါ့နော်တခြားလွှတ်တော်အမတ်တွေနဲ့လည်းတွေ့ရတယ်အဲ့ခါမှာဒီလွှတ်တော်အမတ်တွေကိုဘာတွေတင်ပြနိုင်ကြလဲရှင
်ကျွန်တော်အထူးသဖြင့်တော့သူတို့မေးတာတွေရောအကုန်လုံးပြောပြတယ်ပြီးတော့ကျွန်တော်ရဲ့ကိုရီးအချင်းကိုလည်းသူတို့တွေကိုပြောပြတယ်ပြီးတော့ကျွန်တော်တို့နိုင်ငံကဘယ်လိုဖြစ်တယ်ကျွန်တော်တို့နိုင်ငံတချို့တွေကလည်းရခိုင်အရေးကိုမေးတယ်တချို့တွေကလည်းကချင်ပြည်နယ်အရေးကိုမေးတယ်ဘယ်ကချင်ပြည်နယ်မှာရခိုင်ပြည်နယ်မှာကျွန်တော်တို့ကျွန်တော်ရဲ့ state ဖြစ်တဲ့ချင်းပြည်နယ်မှာမဟုတ်ပါဘူးကျွန်တော်တို့ဗမာတိုင်းရင်းသားတွေကိုယ်တိုင်လည်းလူအချို့တော်တော်များများဒုက္ခရောက်နေပါတယ်လို့ကျွန်တော်နိုင်ငံကတို့တက်နေပါတယ်ဒါပေမဲ့ကျွန်တော်တို့အများကြီးအထောက်ပံ့လို့သေးတယ်လို့ကျွန်တော်ပြောထားတယ်သူတို့လည်းအ
ဲ့တော့စစမုံဆန်ပြောရဲကိုရေးရာဆင်းပေါ့လေကိုဒီချင်းပြည်နယ်ကနေဇုံမီတိုင်းသားတဦးနေနဲ့အခုအမေရိကန်ပြည်ထောင်စုကိုဒုက္ခတဲ့ဖြစ်အခြေချပြီးတော့ဒီလိုရုံးကန်လှုပ်ရှားခဲ့ရတာပေါ့လေအဲ့တော့အဲ့ဒီအရာလေးပြောပြပါအောင်ဒီချင်းပြည်နယ်ကနေဘယ်လိုလုပ်မလေးရှားနိုင်ငံမှာရောက်လာပြီးတော့ဒီဖက်တန်းလာတဲ့အတွေ့အကြုံပေါ့နော
်ကျွန်တော်ဒီကိုရဲ့ဘာသာရေးအမြင်လူမျိုးရေးအမြင်အဲ့ဒါတွေကြွေးပြမှုကြောင်းပေါ့နော်ပြီးတော့ကျွန်တော်တို့ဒီလက်ရှိဘဝနဲ့ပို့ပြီးတော့ကောင်းတဲ့ဘဝကိုလိုချင်လို့ကျွန်တော်ရည်ကြည်ရမျက်နှာရအောင်ရှာတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့အခုဒီမုံဆန်ကအခုဒီအမေရိကန်ပြည်ထောင်စုမှာရောက်လာတဲ့ချိန်ဒီရွေးကောက်ပွဲကာလတွေလည်းဖြတ်တန်းရတော့အခုဒီဟုတ်သူရပါတော့ကိုမဲပေးခဲ့ရတဲ့မဲပေးခွင့်ရောရပြီလားရှင
်ဟုတ်ကဲ့ကျွန်တော်ရဲ့ဘဝမှာပေါ့နော်ဒါပထမအဦးဆုံးကျွန်တော်မဲပေးရခြင်းပဲဖြစ်တယ်ကျွန်တော်မြန်မာပြည်မှာနေတော့ကျွန်တော်တခါမှမဲမပေးလိုက်ရဘူးဆိုတော့ကျွန်တော်ဘဝမှာပထမအဦးဆုံးအချိန်မဲပေးတာလွန်ခဲ့တဲ့နိုဝင်ဘာလမှာ
ဟုတ်ကဲ့အဲ့တော့ဒီမဲအဲ့လိုမျိုးထည့်ရတဲ့အတွေ့အကြုံရောဘယ်လိုရှိလဲရှင
်တော်တော်လေးကိုခံစားမှုအပြည့်အဝရှိတယ်ဘာဖြစ်လို့လဲဆိုတော့ကိုရဲ့မဲစာရွက်တရွက်မဟုတ်ပဲနဲ့ဒီလူတွေကိုရွေးကောက်ခြင်းအပြင်ကျွန်တော်တို့တွေရဲ့အနာဂတ်တွေအများကြီးတော့ပြောင်းလဲလာမယ်လို့တော့ချက်ချင်းတော့ပြောလို့တော့မရဘူးဒါပေမဲ့တဖြည်းဖြည်းချင်းကိုအနေချင်းပြောင်းလဲလုပ်ပေးနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပြီးတော့ဒီလူတွေကိုမဲထဲတာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်မုံဆန်အခုလိုလာပြီးတော့အင်တာဗျူးပေးတဲ့အတွက
်ကျွန်တော်လည်းအရန်ကိုဂုဏ်ယူမိပါတယ်
မင်းညနိုင်ဆွေးနွေးတင်ဆက်တဲ့မြမရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါလိမ့်ခင်ဗျာမကြာခင်နောက်ပိုင်းမှာတော့မြမပြည်မှပေးစာများပြည်တွင်သတင်းသုံးသပ်ချက်နဲ့ကဘာတလွားထူးခြားစံပြအစီအစဉ်တွေကိုတင်ဆက်မှာပါVOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာ။မြန်မာစံတော်ချိန်မနက် 6 နာရီခွဲရှိပါပြီ။VOA အမေရိကန်တန်ရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းနူမီတာ32 40 48အပြင်လိုင်းလက်မီတာ190ကပါဆက်ပြီးတော့တင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့မြန်မာပြည်မှပေးစာများကဘာတလွားထူးခြားဆန်းပြသတင်းအစီအစဉ်နဲ့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်စာရာတွေကိုနားဆင်သွားရဖို့ရှိပါတယ်ခင်ဗျာ။အဲ့ဒီတည်းကမှအခုအရင်ဆုံးမရေးတန်နာကျော်စီစဉ်တင်ဆက်တဲ့မြမပြိမှပေးစာများအစီအစဉ်ကိုနားဆင်နေပါပြီ
။မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးနေကြရင်သောရရှင်တွေရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်တော့ရှင်နေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ VOE Facebook Messenger ကနေပြီးတော့မိတ်ဆက်စာတို့လေးတွေရေးလာတဲ့တော့ရှင်နေကိုပြန်ကြားပေးခြင်းပါတယ်။တော့ရှင် Hello ဆိုတဲ့တော့ရှင်ဖြစ်ပါတယ်။ VOE ရုပ်တံလိုင်းမိသားစုနှစ်တကစားပြီးကျမ်းမာကြပါစေ။ဘေးအန်ကင်းကွာပြီးတော့ပြည်သူအကျိုးပြုရုပ်တံလိုင်းနှစ်ပေါင်းများစွာတည်တတ်နိုင်ပါစေလို့ဆုတောင်းမေတ္တာပို့သပါရစေ။ဟုတ်ကဲ့ပါအင်မတန်မှကျက်တည်ရှိတဲ့နှုတ်ခွန်းဆက်စကားလေးဖြစ်ပါတယ်။အထူးကျေးဇူးတင်ပါတယ်ရှင်။ဦးအောင်တန်းချစ်ဆိုတဲ့သောရရှင်ကတော့ဟင်းလေးကလေးကစိတ်ဝင်တစားနားထောင်ခဲ့ရတဲ့ VOE ရေးကျေးဇူးအထူးတင်ပါတယ်။ဆုပရမက်ဆင်ဂျာကနေစာရေးမိတ်ဆက်လာပါတယ်ရှင်။ဟုတ်ကဲ့ပါအခုလိုမျိုးနှိရှိလာများအားပေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်เนาะမင်းချစ်သူဆိုတဲ့တော်ရရှင်ကလည်း VOE ရဲ့စလုံးအစီသိခြင်းလို့ကျေးဇူးပြုပြီးတော့ဖြေချပေးပါ What is VOE လို့ရေးလာပါတယ်ဟုတ်ကဲ့ပါ VOE ရဲ့အင်္ဂလိပ်လိုအစီအောက်ပြောရမယ်ဆိုတော့ Voice of America မြန်မာလိုအဓိပ္ပာယ်ကတော့ American အတန်ဖြစ်ပါတယ်ဒီ VOE American အတန်ရဲ့အတန်လွင့်ဌာနမှာဘာသာစကားပေါင်းမျိုးစုံနဲ့ကမ္ဘာတစ်လောကကိုအတန်ထုတ်လွှင့်ပေးနေတာပါမြန်မာဌာနကတခုအပါဝင်ဖြစ်ပါတယ်เนาะဒါကြောင့်မို့ကျွန်တော်တို့ကအမြဲတမ်း VOE American တန်ကားနေပြီးတော့သတင်းတွေကိုတင်ဆက်ပေးနေပါတယ်ဆိုပြီးတော့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေမှာပြောတာဖြစ်ပါတယ်ကချင်ပြည်နယ်မိုးနှင်းမြို့မစီအလဲဘောက်ကတော်ရရှင်မက်ညုံညုံဆန်းကတော့ပြည်ကရင်ပို့ပေးလို့ကျေးဇူးတင်ပါတယ်ရှင်နဲ့နာနေတိုင်း Radio နားထောင်ရကြိုးနှက်ပါတယ်မိုးလင်းနာနဲ့ Radio ဝါသနာရှင်မှာဈေးရောင်းရင်းနဲ့နားထောင်လာတာနှစ်ပေါင်း30ရှိပါပြီတဲ့ဟုတ်ကဲ့အခုလိုမျိုး VOE ကိုအမြဲတမ်းအားပေးနေတဲ့တော်ရရှင်နေစီကိုကျွန်တော်တို့ပြည်ကရင်တွေအရောက်ပို့ပေးနိုင်တဲ့အတွက်လဲကျွန်တော်တို့ကအထူးဝမ်းသာပါတယ်နော်။နောက်ထပ်သောရရှင်တရားကတော့ဒီသောရရှင်ကလည်းပြက်ကတင်ရပါတယ်ဆိုပြီးစာရေးလာတာပါ။သောရရှင်ကြော်မင်းဆိုဖြစ်ပါတယ်ရှင်။သူကကျွန်တော်တို့ကို Messenger ကနေပြစာရေးပေးပို့လာတာဖြစ်ပြီးတော့သူ့ရဲ့ Facebook စာမျက်နှာမှာရေးထားတဲ့အတိုင်းဆိုတော့သူကမော်လမြိုင်မှာနေထိုင်တဲ့ပရိသတ်ဖြစ်ပါတယ်။ကျွန်တော်ဘာလို့ဒါကိုပြောနေရလဲဆိုတော့သူကသူ့စီကို VOE ကပေးပို့တဲ့ပြက်ကတင်လက်ခံရရှိပါတယ်။ဒစိခေါင်းဘိုးတော့ပေးလိုက်ရပါတယ်ဆိုပြီးစာရေးလာလို့ပါ။
ပြက်ကရင်လေးလက်ဆောင်ပို့ပြီးလို့ကျေးဇူးတင်ပါတယ်ဒီနေ့ပဲကျွန်တော်ရုံသွားနေတဲ့အချိန်မှာစာလိုက်ကလာပို့သွားတာပါကျွန်တော်အမျိုးသမီးကစာပို့သမားကိုပတ်စံပေးဖို့လိုသေးလားလို့မေးတော့တစိကောင်းမှု900ပဲပေးပါဆိုပြီးတောင်းသွားပါတယ်စာအိတ်မှာတော့တစိကောင်းလဲကတ်ထားတာမတွေ့ပါဘူးထားပါတော့ VOE ရဲ့ရှုကင်းလှလာနဲ့ပြက်ကရင်လေးရလို့ကျေးနပ်ရပါတယ် VOE ဝိုင်းတော်သားအားလုံးကျန်းမာပါသည်ဗျာ
ဟုတ်ကဲ့ကိုကျော်မင်းဆိုတစိကောင်းမှုပေးလိုက်ရတယ်ဆိုလို့ကျမနားလေတလို့ဆိုရင်တော့ကျမတို့ VOE ကနေပြီးတော့ဟိုဒီသောရရှင်နေစီကိုလက်ဆောင်ဖြစ်ပို့ပေးတဲ့အခါမှာဈေးငိမ့်အပီစီအနေနဲ့အကုန်ချခံပြီးပို့ပေးတာဖြစ်ပါတယ်။ဒါကိုသောရရှင်နေပို့ရှင်းသွားအောင်ကျမလည်းဒီနည်းနည်းပို့ပြီးရှင်းခြင်းလို့ကျမတို့ VOE ရန်ကုန်ရုံးကကိုစီသူကိုမေးကြည့်ပါမယ်။ကိုစီသူကကျမတို့ရန်ကုန်က VOE ရုံးတာဝန်ခံမှာအဲ့တော့ကိုစီသူ ਨੇ ဒီရန်ကုန်က VOE အဖွဲ့သားတွေကဒီကျမတို့အမေရိကန်ပို့လိုက်တဲ့ပြက်ကတိန်တွေကိုသောရရှင်နေစီကိုရအောင်လို့သူတို့ပဲတေချာအရောက်ပို့ပေးတာပေါ့လေ။ဟိုစားလိုက်ကိုပို့တာဒီနာမည်အကုန်လုံးထိုးပြီးတော့တော်ရရှင်နေရဲ့နာမည်ကိုကတ်ဒီတော့တကယ်တမ်းပြက်ကရင်တို့ရအောင်လုပ်တာပေးတာဒီရန်ကုန်ကအဖွဲ့သားတွေအားလုံးပဲပေါ့နော်ဆိုတော့ကိုစီအခုကျွန်တော်တို့စီကိုတော်ရရှင်တယောက်က Messenger ကစာရေးလာလို့ကိုစီတော့တွေ့လားမသိဘူးဒီသူပြက်ကရင်ရတာကျေးဇူးတင်ပါတယ်ပေါ့နော်ဒါပေမဲ့ဟို VOE ကဒစိကောင်းမကတ်လိုက်တဲ့အတွက်ကြောင့်မလို့သူဒီဒစိကောင်းပုံ900ပေးလိုက်ရတယ်ပေါ့လေဆိုတော့ကျွန်မလည်းဒီမှာနည်းနည်းဟိုစိတ်ထဲမှာတမျိုးဖြစ်သွားတာကျွန်တော်တို့ကဒီ VOE ကနေပြီးတော့နှစ်တိုင်းပြက်ကရင်တွေပို့ပေးတဲ့အခါ ဟိုဇေယျအဆအဆုံးလေးတော်ရရှင်နေစီအရောက်လက်ဆောင်ပို့ပေးတာလေသူတို့အနေနဲ့ဘာအကြောင်းနဲ့မှရွေးယူဖို့မလိုဘူးဆိုတော့ကိုစီဘယ်လိုများဖြစ်တယ်ထင်လဲဟိုတစိကောင်းကဟိုဘယ်လိုဖြစ်နိုင်လဲဟိုဒီအမေရိကန်ကနေပြီးတော့တော်ရရှင်နေကိုပို့ပေးရစဉ်တခါလေးသူတို့ကအပေါ်နေတုံးထုပေးလိုက်ပြီးတော့တစိကောင်းထဲစီရမလိုတော့ဘူးလေအဲ့ဒီတစိကောင်းဖို့ကျွန်တော်တို့တခါလေးစာလိုက်ကိုတိုက်ရိုက်ပေးလိ
ကျွန်တော်စမ်းကြောင်းမြို့နေရာနေပြီးတော့ကျွန်တော်စမ်းကြောင်းစာလိုက်ကနေပြီးတော့ဒီတော်လာရှင်ရဲ့အားလုံးစီကိုလိမ့်စာရဲ့တစ်ခုချင်းစီအလိုက်ကျွန်တော်တို့ကြတဲ့အခွန်တစ်စိတ်ကောင်းတန်ဖိုးကိုအားလုံးပေးချေပြီးတော့ကျွန်တော်တို့ပို့ပါရတယ်ဗျအဲဒီကနေပြီးတော့သူကရန်ကုန်စာလိုက်ကြီးကိုတစ်ဆင့်ရောက်ပြီးတော့အဲဒီကနေတို့တချို့ဒီတုံးထုတန်ထုနောက်တစ်စိတ်ကောင်းကတ်တဲ့နာကိုကတ်ပြီးတော့ ခါရီကတက်တနာမရှိပြီမဲ့ဒီတစိကောင်းဆိုင်ရွက်ကတ်ထားတာတွေကတော့အကြောင်းမူကြောင့်အဲတရင်ပို့ရင်းနဲ့ကွာသွားတာလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်ဗျာ
ဒီ
ကြတာကတော့ကျွန်တော်တို့ဒီတာဝန်ခံပြီးတော့ပို့ရတဲ့စမ်းကြောင်းစာလိုက်ကနေပို့တာပို့တဲ့ချိန်မှာတော်တော်ရှင်တယောက်ချင်းစီလိုက်လိပ်စာတစ်ခုချင်းစီလိုက်ကိုကျွန်တော်တို့တစိကောင်းခေါ်ကြတဲ့တာအားလုံးပြီးဆောင်ပြီးတာပါခင်ဗျာမေးတာချ
က်ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါဆိုတော့ရှင်းသွားပါပြီဟိုတော်တော်ရှင်တွေအနေနဲ့ဟိုအကယ်၍ဟိုသူတို့တစိကောင်းမကတ်ဖဲနဲ့အပေါ်ကနေတုံးထူးလိုက်တာကိုပဲမတိလိုက်တာလားဟိုမတိလို့တစိကောင်းမကတ်ထားလို့ဒီတော်တော်ရှင်ပေါ့နော်မော်လမြိုင်ကတော်တော်ရှင်ပြောလာတာလားဒါမှမဟုတ်လဲခုနကိုစီသူပြောသလိုပဲတစိကောင်းကွာသွားတာလားပေါ့ဒါမဲ့လေဟိုနှစ်မျိုးစလုံးဟိုတုံးထူးတယ်ပဲဖြစ်ဖြစ်တစိကောင်းกว่าตัวได้เลยพี่ๆจมรวีโอยะนี่ภิรตรัชินีด้วยเล่ส่งไปได้ดีเป็ดกระดิ่งนี่มาตะไส้ก้องพวกอกုံไปฉีปีดาဖြစ်ไปโหตะไส้ก้องขุนปอเนาะโป้ส่งก็ไปฉีปีดาဖြစ်ไปอ่ะจมรเบตรัชินีมาโหดีปะสัน500โลမျိုးไปเสียไม่รู้ป่ะตะเดียวมาไปเสียไม่รู้สรเอาตีไปจินน่ะมาเตชะอ๋องโหลเลยจมรกูซีตูโหเตชะฟ้องเสร็จပြီးတော့โหเนเนလေးဒီကိစ္စเนี่ยပတ်သက်ပြီးတော့ตรัชินีเนี่ยရှင်းတော့အောင်လို့ရှင်းပြခိုင်းน่ะมาเจซุပါกูซีเยတော်ရရှင်နေရတော့ဒီပြက်ကလေးနေရတော့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆိုပြီးတော့စာရီလာနေကြတယ်လေဟိုရန်ကုန်ကအဖွဲသားတွေလည်းအထူးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့
ရတဲ့ဆက်ပြီးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးရေးလာတဲ့တော်ရရှင်ရဲ့စာရီကိုလည်းဖော်ပြပေးကြပါမယ်။ကျွန်တော်ဗီဒီယိုကြီးကနေပြီးတော့အင်္ဂါညနဲ့စနေညအစီအစဉ်တွေမှာဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်ပေးနေတာတော်ရရှင်နေလည်းအတော်လေးသဘောကျပြီးတော့ပါဝင်ဆွေးနွေးကြပါရယ်နော်။ပြီးခဲ့တော့ကျွန်တော်တို့အင်္ဂါနေ့တုန်းကတင်ဆက်ပေးသွားတဲ့ February 19ရက်နေ့ပါ19ရက်နေ့မှာတင်ဆက်ပေးသွားတဲ့ဒီအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကတိကဝတ်နဲ့ရွေးကောက်ပွဲအနိုင်ရခဲ့တယ်လို့လက်ရှိမှာဖွဲ့စည်းပုံပြင်ဆင်ရေးခြေလှမ်းလွတ်တော်မှာစတင်လှမ်းလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါရင်ဒီမှာဖွဲ့စည်းပုံပြင်ဆင်ရေးအတွက်တခြားပါတီတွေပါပူရဲကော်မတီဖွဲ့စည်းလိုက်ပြီးမြဲဒါကလှုပ်ထုံးလုံနေနဲ့မညီဘူးဆိုပြီးတော့အတိုက်ခံတိုက်ခိုက်ရင်းနဲ့ဖွံ့ဖြိုးရေးပါတီမှပြီးတော့တက်မတော်ကိုယ်စားလှယ်တွေကကန့်ကွက်တာပါဒါကြောင့်မို့ဖွဲ့စည်းပုံပြင်ရေးပူရဲကော်မတီဘလောက်အလုပ်ဖြစ်မလဲဘလို့မျှော်လင့်လို့ရမလဲဆိုတာကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒီမှာထုံးစံအတိုင်းပဲလေလိုင်းပေါ်မှာကိုယ်တိုင်မပါဝင်နိုင်လို့အီးမေးလ်ကနေပြီးတော့သူတို့ရဲ့အမြင်တွေကိုဝင်ပြီးတော့ရေးဆွေးနွေးလာတဲ့တော်ရရှင်တွေရဲ့စာရင်ကျွန်တော်တို့ရပါတယ်ပြီးခဲ့တဲ့ဘက်တုန်းကတော့အချိန်မရလို့ဒီစာရီကိုလုံးဝမဖော်ပြလိုက်ရပါဘူးဒီထဲမှာကျွန်မနည်းနည်းဟိုရသလောက်အချိန်ရသလောက်သူတို့ရဲ့စာရီကိုဖော်ပြပေးသွားချင်ပါတယ်နော်တော်ရရှင်ပြင်မနာဖိုးကြီးကဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးလာတာပါသူ့အမြင်ကဒီလိုပါရှင
်ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ဖို့ကလွယ်မရောင်နဲ့ခက်လာပါတယ်NLD မှအလွန်ပြော့ပြောင်းညင်သာသောနိလန်းကိုရွေးချယ်ထားပြီးသည့်အတွက်လွှတ်တော်အတွင်းမှညင်ညင်သာသာပြောင်းလဲနိုင်ရန်တဆင့်သွားနေသည်ဟုယူဆပါသည်တပ်မတော်ကလည်းစီယုံတိမ်သွင်းရင်ပြည်သူနှင့်တသားတည်းကြအောင်စီယုံရသည်မှာလည်းခက်ခက်ခဲခဲရှိနေပါသည်အကယ်၍၎င်းနိလန်းမရနိုင်တော့ဘူးဆိုရင်ဖြင့်ပြည်သူအား People Power နှင့်အစွမ်းကုန်ပြုပြင်နိုင်ရန်သို့မဟုတ်အသည့်ရေးဆွဲရန်စူးစမ်းရမည်ဟုအကြံပြုပါရစေ
သူကတော့ပြည်သူအားနဲ့အစွမ်းကုန်ပြုပြင်နိုင်ဖို့ကြိုးစားပါရစေလို့အကြံပြုချင်ပါတယ်တဲ့နောက်ထပ်တော်ရရှင်ကတော့ကြော်ရှင်ဖြစ်ပါတယ်သူကတော့2008အခြေခံဥပဒေကိုကိုယ်တိုင်ထောက်ခံခဲ့ရဘူးသူပါတဲ့
2008အခြေခံဥပဒေကိုကိုယ်တိုင်ထောက်ခံခဲ့ရတာပြန်ပြီးမြောင်မိပါသေးတယ်သူခင်းနေတော့သူတွင်ကျဲခဲ့တာပေါ့ဘာမှမပြောလို့တော့ပါဝစီပုံကိုပြင်လို့ရတယ်ဥပဒေတိုင်းသာဖြစ်ရမယ်တခါပြည်စည်ပေါင်းစည်းကော်မရှင်ဖွဲ့မယ်စသဖြင့်ပြောဆိုဆွေးနွေးနေကြတဲ့အချိန်ပေါ့ဘလို့ပဲပြင်ပြင်တမတော်သားလွတ်တော်ကိုယ်စားလှယ်တွေမပါသေးရအောင်မယ်မထင်သေးပါဘူးသူတို့ဆန္ဒရောက်တကယ်ပြင်ပြင်နဲ့နေချမှသာပြင်လို့ရမှာပါအခုဆိုရင်ပေါင်းစည်းကော်မရှင်ဖွဲ့ဖို့တော့အခြေတင်ဖြစ်နေကြလျက်ဒါဆိုရင်ဘယ်တော့လဲ
တော့တန်လေးခုလောက်ကြော်ဖြတ်ပြီးပြီဆိုရင်တော့မျောမှန်းလို့ရတော့ပြီထင်ကြောင်းပါဗျာဒါတော့ဒီကိစ္စကိုကန့်ကွက်နေကြရတဲ့သူတွေဘက်ကနေပြီးတော့မပိုင်ရင်ဒီကိစ္စကြီးအောင်မြင်မှာမဟုတ်ဘူးဆိုပြီးတော့တော်ရရှင်ကြော်ရှင်ပြောလာတာဖြစ်ပါတယ်ရှင်ကျမတို့ဒီလိုမျိုးတိုက်ရိုက်လေးလိုက်အစီအစဉ်တစ်ပတ်နှစ်ခါတင်ဆက်ထုတ်လွှင့်ပေးနေတာကိုတော်ရရှင်နေနေနဲ့တိုက်ရိုက်မပါဝင်နိုင်လ
jet wire to some notice, jet wire up separation. Tomorrow, Chayang Lamma Viga Pizania, a system alepian, popia, Brotoracin in electric, Srinijetico Chaya, Anu, Tisapini Vaino, Tibeto, Thoracin, Sarigo, Timari, Jetimari. Did you Thoracin, your mother's in it when it told you to my reason? မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းတွေပြီးတော့ဗီဒီယိုတွေကနေပြီးတော့မြေတားတေးလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွင်းကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ
bamis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bamis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါရှင့အခုတော်ရှင်နေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့မြေတားဒီလက်ဆောင်ထုတ်လွှင့်ပေးကြပါရှင့်စောင်းလိုက်ရေးတာပြီးတော့ဇော်ဝင်းထွတ်တည်ဆူထားတဲ့လူဆိုတဲ့သတင်းလေးကိုတော်ရှင်နေအားလုံးအတွက်ဒီကနေ့မြေတားဒီလက်ဆောင်ထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်ဒီသတင်းလေးကိုအားလုံးနှစ်ခြိုက်ခံစားနိုင်ပါသည်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော်မနက်ငယ်နဲ့နိုင်ငံတကာကရေးသားပြဖို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရှင်းပွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။ Radio ကနေဖိုင်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်နော်။ Facebook အပြင် Internet စာမျက်နှာပေါ်မှာလည်းအစီအစဉ်တွေကိုတင်ထားပေးပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ video တွေကိုလည်းစာရေးကြပါအောင်ရှင်။ဒေါ်ရရှင်နဲ့အားလုံးရှင်းလင်းချမ်းသာ
။ The mountain ငါရောက်သွားရော။တရားမသတိမရဘူး။ဘယ်သူမှမရှိကြဘူး။ Oh Zulu Zulu ခန္ဓာတော်ဘဝခရီးကိုချိန်ဆိုင်တော့ဝင်းရှင်းနေပဲ။ Give me more chance သွားကြတယ်။Oh, do it, do it. A marvel, low yeah. A marge, marge, yes, that's a But these are the moon, but don't you
မေတ္တနာကျော်အစီအစဉ်တင်ဆက်တဲ့မြမပြိမပေးစာများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ဖြီးတွင်သတင်းသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့တက်မတော်ရဲ့ငញ្ញံရေးအပေါ်သဘောထားပြောင်းလဲလာသလားဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားပြီး VOA အဖွဲ့သူမန့်အင်ဂျင်နီယာကကူညီတင်ဆက်ထားတာပါ။
ဘူးဆိုရင်တမတော်ဘက်ကစစ်တိုင်း၅တိုင်းမှာအပြစ်ခတ်ရက်စဲထားပြီးလက်နက်ကင်တိုင်းသားတွေနဲ့တပွဲချင်းစီတွဲဆုံဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့ဖိတ်ခေါ်ထားတာနှစ်လကျော်ရှိသွားပါပြီ။ဒါပေမဲ့အခုချိန်ထိတမတော်နဲ့ဘယ်တိုင်းသားလက်နက်ကင်တပွဲနဲ့မှတွဲဆုံဆွေးနွေးတာမျိုးမရှိသေးတဲ့အပြင်ရခိုင်ပြည်နယ်မှာတော့အေးရခိုင်တပ်ဖွဲ့နဲ့တိုက်ပွဲတွေဖြစ်ပွားနေပါတယ်။ဖြစ်ရအားလုံးကိုခြုံငုံကြည့်ရင်ငင်းချင်းရေးလုပ်ငန်းစဉ်ရှေ့မတိုးနိုင်ုံမကနောက်ဆုတ်နေတဲ့ဆိုပြီးလဲသုံးသပ်နေကြပါလေ။ဒီထဲမှာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကအဖွဲ့ဝင်တချို့ကတော့အလွတ်တဘောပြောဆိုမှုတွေမှာအခုလိုညဉ့်ညဉ့်ရေးရှေ့မတိုးနိုင်ဖြစ်ရတာဟာတပ်မတော်ဘက်ကအရင်နဲ့မတူသဘောထားပြောင်းလဲလာလို့ဒါမှမဟုတ်သဘောထားပိုပြီးတင်းမာလာလို့ဆိုပြီးဝေဖန်မှုတွေလည်းရှိလာပါတယ်။ညဉ့်ညဉ့်ရေးနဲ့ပတ်သက်ပြီးတပ်မတော်ခေါင်းဆောင်တွေတကယ်ပဲသဘောထားပြောင်းလဲလာသလားလိလာသုံးသပ်ကြည့်ကြရပါမယ်။
ဒီနေရာမှာငင်းငယ်ရေးဖြစ်စဉ်တိုးတက်နေသလားတက်နေသလားဒါမှမဟုတ်နောက်ဆုတ်နေသလားအရင်ဆက်စစ်ကြည့်ဖို့လိုပါတယ်ငင်းငယ်ရေးဖြစ်စဉ်ကိုပြန်ကြည့်ရင်အရင်သမရဟောင်းဦးသိန်းစိန်လက်ထက်မှာအစိုးရကဥဆောင်ပြီးငင်းငယ်ရေးရအောင်အကောင့်ထဲဖော်ပါတယ်တိုင်းနာလက်နက်ကိုင်အဖွဲ့အလုံးနှိပါပါတဲ့တပ်ပေါင်းစုကိုယ်စားလှယ်တွေနဲ့တွဲဆုံဆွေးနွေးမှုတွေလုပ်ပြီးနှစ်ဖက်လက်ခံနိုင်တဲ့တိုင်းပြည်လုံးဆိုင်ရာအပြစ်ရဲ့စာချုပ် NCA ကိုရပါတယ်ဒါပေမဲ့လက်နက်ကိုင်၈ဖွဲ့လောက်ပဲလက်မှတ်ရေးထိုးနိုင်ပါတယ်တကယ်လို့များ NCA လက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့စာချုပ်ပါအတိုင်းနိုင်ငံရေးဆွေးနွေးပွဲတွေအဆက်မပြတ်လုပ်နိုင်ရင် NCA လက်မှတ်ထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေဩစာတက်ရောက်ရာနေမြေတွေမှာတိုင်းရင်းသားတွေဟာငြိမ်းချမ်းရေးရဲ့အသီးပွင့်တွေရရှိခံစားနေကြတာကိုတက်တေပြနိုင်ရင် NCA လက်မှတ်မထိုးရသေးတဲ့လက်နက်ကိုင်ဖွဲ့တွေကိုလည်းငြိမ်းချမ်းရေးစပွဲဝိုင်းစီရောက်အောင်ဆောင်ကျဉ်းနိုင်ခဲ့ရင်ငြိမ်းချမ်းရေးဖြစ်စဉ်ကိုတိုးတက်မှုရှိနေတယ်လို့ပြောနိုင်မှာပါလက်ရှိအခြေအနေမှာတော့ NCA အပြင်ဘက်ကအဖွဲ့တွေကိုငြိမ်းချမ်းရေးစပွဲဝိုင်းစီမခေါ်နိုင်ုံမက NCA ထိုးထားတဲ့အလွန်ယုံကြည်စိတ်ချပါတယ်ဆိုတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တချို့နဲ့ပဋိပက္ခပြဿနာဖြစ်ပြီး NCA စာချုပ်အကောင့်ထဲပေါ်ရေးရပ်တန့်နေတာဘယ်အချိန်ပြန်ဆနိုင်မလဲမသေးချာမရေရာသေးတာရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေတာစတဲ့ချက်တွေကိုကြည့်ရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာရပ်တန့်နေုံမကနောက်ပြန်ဆုတ်နေတယ်လို့တောင်သုံးသပ်နိုင်ပါတယ
်ဒီနေရာမှာဘသူကြောက်ဘာကြောက်နောက်ပြန်ဆုတ်နေတယ်ဆိုတာကိုအကြံပြင်းပဲဖြစ်ဖြစ်သုံးသပ်ကြည့်သင့်ပါတယ်တပ်မတော်ခေါင်းဆောင်တွေကတော့ KIA ကချင်တပ်ဖွဲ့ WA တပ်ဖွဲ့အပါအဝင်မြောက်ပိုင်းကလက်နက်ကိုင်တပ်ဖွဲ့တွေ NCA လက်မှတ်မထိုးကြသေးလို့အပြစ်တင်ပါတယ် NCA ထိုးထားပြီးသားအဖွဲ့တချို့ကလည်းစာချုပ်ပါအချက်တွေကိုမလိုက်နာဒါကြောင့်လို့ဝေဖန်ပါတယ်လက်နက်ကိုင်တိုင်းသားတွေဘက်ကတော့တပ်မတော်ဟာနိုင်ငံရေးအရေးဆွေးနွေးအဖြေရှာရေးထက်တပ်မတော်တခုတည်းရှိရမယ်ဆိုတဲ့ခေါင်းစဉ်ကိုအသုံးပြုပြီးတိုင်းသားအဖွဲ့တွေကိုလက်နက်ဖြုတ်ဖို့ကြိုးစားနေတာကြောင့်ကုလိုပြဿနာပေါ်နေရတာလို့ဆိုပါတယ်
။ငင်းချင်းရေးဖြစ်စဉ်အစပိုင်းကိုပြန်ကြည့်ရင်ဥအောင်မင်းဦးဆောင်တဲ့ငင်းချင်းရေးကိုယ်စားလှယ်တွေဟာတိုင်းနာလက်နက်ကိုင်ဖွဲ့တွေကိုပထမအဆင့်အပြစ်ခတ်ရထားကြရအောင်တနက်တွေဘေးချထားပြီးနိုင်ငံရေးပြဿနာတွေကိုစပွဲဝိုင်းမှာဆွေးနွေးအဖြေရှာကြရအောင်ဆွေးနွေးနေတဲ့ကာလတစ်ဆောင်လုံးကို့နယ်မြေမှာကို့အဖွဲ့စည်းကို့လက်နက်ကိုင်တပ်နဲ့ကိုတီးရှိနေနိုင်တယ်မကျေနပ်ရင်အချိန်မရွေးပြန်တိုက်နိုင်တယ်နိုင်ငံရေးပြဿနာညှိနှိုင်းပြေလည်သွားရင်အဲ့အရာတွေကိုအကောင့်ထဲလဲပေါ်ညှိနှိုင်းထားတဲ့အတိုင်းလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိုလုပ်ကြရအောင်ငင်းချင်းရေးလုပ်တာဟာတိုင်းရင်းသားတွေကိုလက်နက်ချခိုင်းမှုမဟုတ်လက်နက်တွေဖြုတ်သိမ်းဖို့လည်းမဟုတ်ဆိုပြီးကတိနဲ့စာခဲ့ကြတာပါတကယ်လက်တွေလည်းအဲ့ဒီအတိုင်းကျင့်သုံးတိုင်းရင်းသားတွေဘက်ကတပ်ပေါင်းစုနဲ့ဆွေးနွေးခြင်းနဲ့ဆိုလဲခွင့်ပြုဆိုတဲ့နည်းနဲ့ယုံကြည်မှုရယူခဲ့တာပါအဲ့ဒီသဘောထားနဲ့လုံနည်းလုံဟန်ကိုအဲ့ဒီအချိန်ကကာကွယ်ရေးဦးစီးချုပ်ဖြစ်နေပြီဖြစ်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တက်မတော်ဘက်ကလည်းလက်ခံလိုက်နာတာတွေ့ကြရပါတယ်။ဒီလိုနည်းနဲ့ NCA စာချုပ်ပေါ်ပေါက်ပထမအချိန်ငင်းချင်းနီလာကန်ကြီးကျင်းပနိုင်ခဲ့ပါတယ်။နောက်တော့တက်မတော်ခေါင်းဆောင်တွေစစ်ခေါင်းဆောင်တွေလုံးဝမျှော်လင့်မထားတဲ့အစိုးရအပြောင်းလဲပေါ်ပေါက်လာပါတယ်။မူအရငင်းချင်းရေးကိုဦးဆောင်သူဟာ NLD အစိုးရဖြစ်လာပြီးတက်မတော်ခေါင်းဆောင်တွေကလိုက်ပါဆောင်ရွက်ရသူတွေဖြစ်လာပါတယ်။ဒါပေမဲ့လက်တွေ့အခြေအနေမှာငင်းငင်းရေးလုပ်ငန်းစဉ်ကို MLD တာဝန်ရှိသူတွေဘက်ကကောင်းကောင်းမွန်မွန်မစွမ်းဆောင်နိုင်တဲ့အခါစစ်ဗိုလ်ချုပ်ဟောင်းတွေနဲ့တပ်မတော်ခေါင်းဆောင်တွေဟာအစိုးရဘက်ကငင်းငင်းရေးဦးဆောင်သူတွေတပွဲဖြစ်လာပါတယ်။အတိတ်တွေကတော့ကြားခံလို့မရှိတော့ဘဲတပ်မတော်နဲ့တိုင်းသားလက်နက်ကိုင်တွေဓာတ်ရိုက်ညှိနှိုင်းနေကြတဲ့အနေအထားမျိုးရောက်သွားခဲ့တာပါ။အဲ့ဒီအခြေအနေမှာတပ်မတော်ဘက်ကလူလာတဲ့တခုတည်းသောတပ်မတော်ပြက်တနာ ဒီထောင်စုကခွဲမထွက်ရဆိုတာကိုလက်ခံဖို့တောင်းဆိုရပြဿနာတွေပေါ်ပေါက်လာပြီးနောက်ဆုံးထိပ်သီးဆွေးဝေးပွဲမှာဗိုလ်ချုပ်မှုကြီးမေအောင်လှိုင်ရဲ့ဒါပြင်တက်မတော်အနေနဲ့ဒီမိုကရေစီစနစ်နဲ့ကိုက်ညီတဲ့တက်မတော်အဖြစ်ပြုပြင်ပြောင်းလဲသွားဖို့မူအားဖြင့်သဘောတူပါတယ် ဒီကိစ္စနဲ့ပတ်သက်ပြီးကနဦးဆောင်ရွက်ရမှာကတိုင်းသာလက်နက်ကိုင်အဖွဲ့အစည်းအားလုံးဟာNCA စာချုပ်ကိုလက်မှတ်ရေးထိုးပြီးလုံခြုံရေးဆိုင်ရာပေါင်းစည်းရေးကိစ္စရမ်းများကိုဦးစွာဆောင်ရွက်ရမှာဖြစ်ပါတယ်ဆိုပြီးပြောဆိုလိုက်တာဟာငင်းကြဲလုပ်ငန်းစဉ်အကြက်အဲတစ်ခုတည်းကိုကြားရောက်သွားစေခဲ့ပါတယ်။ဒါဟာအရင်ဆိုရတဲ့တပ်မတော်ဘက်ကတိုင်းသာလက်နက်ကိုင်တွေကိုကတိပေးထားတဲ့ကိုလက
တကယ်တမ်း NCA စာချုပ်အခန်းကအပိုက်20နိုင်ငံရေးလမ်းပြမြေပုံချမှတ်ခြင်းအချက်9ချက်မှာလဲလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းဆိုတာကိုနောက်ဆုံးကြမ်းအကောင့်ထဲပို့ဖို့သဘောတူထားတာတွေ့ရပါတယ်ဘယ်လိုပဲဖြစ်ဖြစ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ခုလိုနောက်ပြန်ဆုတ်နေခြင်းဟာတပ်မတော်ခေါင်းဆောင်တွေရဲ့သဘောထားကြောင့်ဟုတ်မဟုတ်တပ်မတော်ခေါင်းဆောင်တွေကိုယ်တိုင်ကပဲရဲရဲဝံ့နဲ့အသေးချာပြန်ပြီးသုံးသပ်သင့်ကြောင်းပါ
သတင်းဆောင်စရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။လာမယ့်အင်္ဂါညမှာ VOA တိုက်ရိုက်လေးလိုင်းပါတွေဆွေးနွေးကြမှာပါလေ။သုံးရချင်ပါခင်ဗျာ။မြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီအကူအပြောင်းကာလမှာခိုင်မာအားကောင်းတဲ့ institution ဆိုရင်တမတော်တစ်ခုတည်းသာရှိတယ်လို့စစ်ဘက်သတင်းစာရှင်းလင်းပွဲမှာစစ်ဘက်တာဝန်ရှိသူတို့ကပြောခဲ့ပါတယ်။ဒါကြောင့်လဲတည်ငြိမ်တဲ့အကူအပြောင်းဖြစ်ဖို့ဆိုရင်စစ်တပ်ရဲ့ပါဝင်မှုရှိမှရမယ်လို့ဆိုပါတယ်။ဒါပေမဲ့လဲဒီမိုကရေစီရဲ့အသက်လွတ်တော်အတွင်းရွေးကောက်ခံမဟုတ်တဲ့စစ်တပ်ကိုယ်စားလှယ်တွေပါဝင်နေတဲ့အပေါ်မှာမကြည်လည်မှုတွေပြင်ဆင်လိုမှုတွေရှိနေပါတယ်။ဒါကြောင့်အခုအင်္ဂါညတိုက်ရိုက်လီလိုင်းအစီအစဉ်မှာတော့အကူအပြောင်းကာလစစ်ဘက်အခမ်းအနားကိုသုံးသပ်ဆွေးနွေးပါမယ်။ပါဝင်ဆွေးနွေးလိုသူတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင် VOA ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ထုတ်လွှင့်ချိန်အတွင်းမှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်စာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကိုယ့်ရဲ့မေးခွန်းကိုယ့်အမြင်တွေကိုကြိုတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က1-2-3-2-382-555လေးဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အင်္ဂါညဗီဒီယိုရဲ့တရားလေးလိုင်းအစီအစဉ်မှာသွားရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်။အိန္ဒိယမြောက်ပိုင်းຫນွေဦးကျိုးပွဲတော်တခါဂျမနီနိုင်ငံတောင်ပိုင်းကမြို့လေးမှာစံချိန်ချိုးလောက်တဲ့ဒီများပြားလာတဲ့အပြာရောင်နတ်မြင့်စာလေးတွေတွေ့ဆုံပွဲတစ်ခုအကြောင်းကိုမအီတန်းစင်နဲ့ကိုငင်းညံ့တို့တင်ပြထားပါလေ
။အိန္ဒိယနိုင်ငံမြောက်ပိုင်းမှာရှိတဲ့ပရာယာဂျတ်မြို့နာမှာနေဦးကျိုးဆိုတဲ့ပွဲကမ္မလာကိုကျင်းပနေပြီးတော့နိုင်ငံနှံ့ကြကစာသူကြီးတွေဂင်းကမြေထဲကိုရေးစင်းချွေနေကြပါတယ်။အဲ့ဒီမှာထူးထူးခြားခြားစာသူကြီးတယောက်ကတော့စူးတွေချွန်တွေပေါ်မှာအိပ်ပြရတဲ့အတွက်လာရောက်သူတွေကိုဆွဲဆောင်နေပါတယ်။စူပါပါလို့အများကတီးကြတဲ့ရာမအမည်ရှိတဲ့ဒီစာသူကြီးဟာနေထွက်ကနေနေဝင်ထိစူးတွေချုံပြီးတော့အိပ်ပြတဲ့အတွက်ခန္ဓာကိုယ်ဝေဒနာခံစားရတာဟာစိတ်အေးချမ်းမှုကိုဖြစ်စေပြီးတော့တမထတရားထိုင်ရမှာအထောက်အကူဖြစ်စေတယ်လို့ပြောဆိုထားပါတယ်။ယုံကြည်သူတွေကတော့သူ့ဘေးနားမှာဝိုင်းပြီးတော့သူ့ရဲ့ကောင်းချီးပေးမှုခံယူကြတယ်လို့ငွေကြေးနဲ့စားတောက်တွေလည်းလှူဒါန်းကြပါတယ်။ကံပွဲတော်ဟာအိန္ဒိယနိုင်ငံရဲ့ရှေးကြဆုံးပွဲတော်တစ်ခုဖြစ်ပြီးတော့ဘာသာရေးအရာအလေးမြတ်ပြုရတဲ့မြို့လေးခုမှာ၃နှစ်တကြိမ်အလှည့်ကျကျင်းပတာဖြစ်ပါတယ်။ကျင်းပတဲ့နှစ်ပေါင်း2000ကျော်ရှိပြီဖြစ်တဲ့ဒီပွဲဟာဟိမဝန္တာတောနဲ့ဂူရီထဲမှာနေထိုင်နေရှိကြတဲ့စာသူကြီးတွေရဲ့တွေ့ဆုံပွဲလည်းဖြစ်ပါတယ်။ဟိန္ဒူဘာသာဝင်တွေအတွက်ဂင်းဂါမြစ်ထဲမှာရေချိုးတာဟာအပြစ်တွေကိုကင်းစင်စေပြီးတော့အခုလိုຫນွေဦးအကျိုးပွဲတော်မှာချိုးရင်တော့တန်တရာကနေလွတ်မြောက်စေဆိုပြီးတော့ယုံကြည်ကြရပါရှင်
။ဂျမ်မီတောင်ပိုင်းကလက်ချင်ဂရန်မြို့လေးမှာကမ္ဘာဆန်ချိန်ချိုးလောက်အောင်များပြတဲ့အပြာရောင်နတ်မြင့်စာလေးတွေတွေ့ဆုံပွဲတစ်ခုကိုကျင်းပခဲ့ပါတယ်။ Smile of ခေါ်တဲ့အပြာရောင်နတ်မြင့်စာလေးတွေဖြစ်ဖို့တကူလုံးအပြာရောင်လင်းချေထားပြီးတော့လူပေါင်း 2,862 ယောက်စုဝေးခဲ့ကြတဲ့အတွက်ဂင်းနစ်ကမ္ဘာဆန်ချိန်ကိုချိုးနိုင်ခဲ့တာပါ Smart ဟာ Belgian ကတ်တွန်းဇာတ်လမ်းတွေတစ်ခုဖြစ်ပြီးတော့ကမ္ဘာတဝန်းလူကြိုက်များတဲ့ကတ်တွန်းဇာတ်ကောင်လေးတွေလည်းဖြစ်ပါတယ်ဆွစ်ဇာလန်နိုင်ငံနယ်စပ်နားမှာရှိတဲ့ Lachingran မြို့လေးမှာဖေဖေနတ်မြင့်စာသမီးနတ်မြင့်စာနဲ့ တခြားလူကြိုက်များတဲ့နတ်မင်းစာဇာတ်ကောင်လေးတွေဖြစ်ဝစ်စင်ကခုံပြီးတချင်းတွေလည်းတီဆိုခဲ့ကြပါတယ်။အနီးအနားပြင်သစ်မြို့ကလူ100လောက်ကလည်းနတ်မင်းစာတွေအဖြစ်ပါဝင်ဆင်နွှဲခဲ့ကြပါတယ်။ဒီနေ့ကမ္ဘာစံချိန်မှတ်တမ်းဝင်ဖို့အတွက်ပါဝင်တဲ့သူတွေဟာနတ်မင်းစာအုပ်ထုပ်ဆောင်အပြာရောင်တီရှပ်ဝတ်တစ်ခုလုံးအပြာရောင်ချဲပြီးတော့1958ခုနှစ်တည်းကဘယ်လ်ဂျီယမ်မှာစတင်ခဲ့တဲ့ Smart ဟာနှစ်ပေါင်း50ကျော်တိုင်နာမည်ကျော်ကြားလူကြိုက်များနေစေပါကြပါလုံးမှာရှိတဲ့ TV လိုင်းပေါင်း120ကနေဘာသာစကားပေါင်း30ကျော်နဲ့အတန်လွှင့်တဲ့ကတ်တုန်းဇာတ်လမ်းတွဲတစ်ခုလုံးနဲ့သူစီးပွားရေးလုပ်ငန်းတစ်ခုလုံးရဲ့တန်ဖိုးဟာဒေါ်လာ10ဘီလီယံလောက်ရှိပါတယ်ခင်ဗျာ
။လက်ရှိတွေကောင်းနေလို့တက်ကြတာဝေဖန်ပြီးတော့တခုကြတဲ့ပြိုင်ပွဲကိုဘောရဂူနိုင်ငံမှာကျင်းပဖြစ်ပါတယ်။ဘူဟတ်လိပြိုင်ပွဲဟာကမ္ဘာအကြီးဆုံးရှေးဟောင်းသမိုင်းဝင်အလယ်ခေတ်ပြိုင်ပွဲတစ်ခုဖြစ်ပြီးတော့ပြိုင်ပွဲဝင်အယောက်80ပါဝင်တဲ့အသင်း10တင်းပါဝင်ပါတယ်။အလယ်ခေတ်ပုံစံမျိုးဝတ်ဆင်ပြီးတော့ရှင်ပြိုင်ကြတဲ့အာဇာနီဟာအခုနောက်ပိုင်းမှာရေလန်းစားလူကြိုက်များလာတာဖြစ်ပြီးတော့ရုရှားပြင်သစ်ဂျာမနီပြည်ထိုင်တဲ့ပိုလန်ကကစားသမားတွေလည်းပါဝင်ရှင်ပြိုင်ခဲ့ကြပါတယ်။ပြိုင်ပွဲစီကံကတော့ရိုးရှင်းပါတယ်။ပြိုင်ဘက်အသင်း2တင်းကသူရဲကောင်း9ယောက်စီကတယောက်ကိုတယောက်ရေကြီးပေါ်လဲအောင်ဒါမှမဟုတ်မလုံနိုင်တော့အောင်ချရတာဖြစ်ပါတယ်။ကိုနှစ်တရာလက်နဲ့တိုင်းလက်တီဒူစတဲ့ကိုခံပညာမျိုးစုံကိုလည်းတုံ့နိုင်ပါတယ်။ပါဝင်သူတွေကတော့အလဲခစ်ပုံစံလက်နက်တွေတန်ချက်ကာတွေဝစ်စင်ရှင်ပြန်ရတဲ့ဒီကစားလေးကိုနှစ်သက်ကြပါတယ်။ဘေးဘက်လက်အပြင်စင်တွေတီဂီတာတွေကလည်းအလဲခစ်ပုံစံပြုလုပ်ထားတဲ့အတွက်ရှေးခစ်ကိုတကယ်ရောက်သွားသလိုခံစားရမှာဖြစ်ပါတယ်ရှင
်။ကိုညဉ့်ညံစုစည်းတင်ဆက်တဲ့ကမ္ဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။VOA ကိုဝေဖန်အကြံပေးစာတွေနဲ့အတူသောရရှင်နေနားဆင်လို့တဲ့ဒေသချင်းတွေကိုတောင်းကျင်နေဆိုရင်တော့ဆက်သွယ်ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဒီကနေ့ညနေ 6:00 နဲ့ 9:00 ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းတူ 7:25 တို့မှာဖမ်းယူနားဆင်ပါအခုတော့သတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြမှာပါ
နောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေရဲ့ချင်းချမှုတွေအဆုံးသတ်ရေးအမေရိကန်ရဲ့ကြိုးပမ်းမှုအနေနဲ့နောက်ကိုရီးယားခေါင်းဆောင်ကင်ချွန်ဦးနဲ့ထိပ်သီးဆွေးနွေးပွဲအပေါ်အကောင်းမြင်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောပါတယ်။နျူကလ িয়ার ကင်ဆင်ရေးပထမအကြိမ်စင်ကာပူထိပ်သီးဆွေးနွေးပွဲမှာရရှိထားတဲ့တိုးတက်မှုတွေဆက်လက်ဖြစ်ထွန်းဖို့နှစ်ဖက်စလုံးကမျှော်လင့်တဲ့အကြောင်းလဲအမေရိကန်သမ္မတက Twitter လူမှုကွန်ရက်မှာတင်းင်းကနေနေ့ကရေးသားခဲ့တာပါ။ဗင်နီဇွဲလားနိုင်ငံကိုလူသားချင်းစာနာမှုအကူအညီတွေရောက်နိုင်ဖို့နီလန်ရှာပွေနေကြောင်းအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပေယိုကပြောဆိုထားပါတယ်။ဘရာဇီးနဲ့ကိုလံဘီယာနိုင်ငံတွေနဲ့နေဆက်ချင်းထိနေတဲ့နေရာတွေမှာဗင်နီဇွဲလားနိုင်ငံတဲဝင်ဖို့လူသားချင်းစာနာမှုအကူအညီပစ္စည်းတွေတင်ဆောင်ထားတဲ့ကုန်တင်ကားတွေကိုသမ္မတနီကိုလတ်မာဒူရိုကိုတစ်ဆာခံထားတဲ့စစ်တပ်ကပိတ်ဆို့ထားပြီးတဲ့နောက်မှာအခုလိုအမေရိကန်နိုင်ငံသားဝင်ကြီးကပြောဆိုတာဖြစ်ပါတယ်။နိုင်ဂျီးရီးယားသမ္မတရွေးကောက်ပွဲကမရလတ်တွေကိုတင်းင်းနေနေမှာဆက်လက်ရေးတွက်နေပြီးထွက်ပေါ်လာမဲ့ရလတ်တွေကိုပြည်သူတွေစောင့်ဆိုင်နေကြပါတယ်။နိုင်ငံရဲ့ဝန်လံခေါင်းတည်တဲ့ဒေသတချို့မှာတော့ဆန္ဒမဲပေးနေကြဆဲဖြစ်ပါတယ်။ဒီကနေ့တင်းင်းလာနေမှာရွေးကောက်ပွဲကော်မရှင်ကမရလတ်တွေစပြီးကြီးညာမယ်လို့ခန့်မှန်းထားတဲ့အကြောင်း VOA ရဲ့ English to Africa သတင်းတောက် Peter Clouty ကမြို့တော်အပူဇာကနေသတင်းပို့ထားပါတယ်။လက်ရှိအနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလာမယ့်2020ပြည်နှစ်ရွေးကောက်ပွဲအတွက်ပါတီဗဟိုကနေရန်ပုံငွေ7,200ထောက်ပံ့မှုပြင်ဆင်နေပါတယ်ရှင
်။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုမတ်သိန်ကြီးထိုက်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နီယာဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00-9:00အထိလိုင်းနံပါတ်3048တို့ကနေတင်ဆက်ခဲ့တာပါ။သောရရှင်များလည်းတို့ကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.